အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာတက်ပါ2020အတွက်ဒါရုဗေဒနိုဘယ်ဆုရခဲ့တဲ့အမေရိကန်သိပ္ပံပညာရှင်ပမောက္ခဂျင်နီဖာဒူနာနဲ့ပြင်သစ်နိုင်ငံသူဂျာမနီကယောဂဗေဒဌာနကသုတေသနပညာရှင်ဒေါက်တာအီမန်နျူယယ်ရှာပန်တီယဲတို့တွေ့ရှိခဲ့တဲ့မျိုးဗီဇအကကြီးလို့ခေါ်တဲ့ CRISPR-9 Genetic Scissors ကိုသုံးတဲ့မျိုးဗီဇတိဖြတ်နည်းတဲ့ဟာလူသားတွေအတွက်နေရာအတော်များများမှာအသုံးချနိုင်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ
်။ဒီ cell တွေထဲမှာရှိတဲ့ဗီဇကိုတိဖြတ်နိုင်တဲ့ဟာသိပ္ပံပြီးတော့သိပ္ပံထိထိရောက်ရောက်လုံနိုင်တဲ့အတွက်တုံးသွက်ရတာတွေကအများဆုံးပါပဲ
။ဓာတုဗေဒဆိုင်ရာ Nobel Committee ဥက္ကဋ္ဌကလည်းဒီမျိုးဗီဇနည်းတဲ့ဟာတကယ်ကိုအစွမ်းထက်ပြီးအခြေခံသိပ္ပံပညာကိုတော်လန်ဆန်းတက်လိုက်တာအပြင်ကုထုံးတကြီးတွေကောက်ပဲတိနဲ့မျိုးသစ်တီထွင်မှုတွေရှိလာတော့မှဖြစ်ကြောင်းပြောကြခဲ့တာပါ။ဒါအပြင်ဒီနည်းတဲ့ကြောင့်မျိုးရိုးလိုက်တဲ့ရောဂါတွေအပြင်ကင်ဆာကိုရောကုသနိုင်ဖို့အတွက်လမ်းစာဖွင့်ပေးလိုက်တယ်လို့ပြောပါတယ်။ဒါကြောင့်စိုက်ပျိုးရေးကဏ္ဍအတွက်သုံးတာတွေကိုမပြောခင်စိတ်ကုသရေးမှာဘယ်လိုသုံးနေလဲဆိုတာကိုကြည့်ရအောင်ပါ
။ဥပမာအားဖြင့်နှလုံးအစာထိုးကုတာတို့ဝေးလာကြတဲ့ကယောဂပါလာပြီးဘယ်နည်းနဲ့မှကုလို့မရဘူးဆိုလို့ရှိလို့ရှိရင်ကုရဖို့အတွက်ကိုဒီ gene therapy လို့ခေါ်တာပေါ့နော်ဗီဇကုနည်းနဲ့ကုလို့ရပြီကုလည်းစကုကြည့်ပါပြီဝေးကနေကနေပြီးတော့ယောဂပါလာမယ်ဆိုလို့ရှိရင်ဒီယောဂပါမလာအောင်ဒီမျိုးရိုးဗီဇကိုတရီတာစတိကလေးကပါလုပ်လိုက်မယ်ဆိုလို့ရှိရင်ကင်ဆာမဖြစ်နိုင်တဲ့ဟိုဗီဇကိုထည့်ပေးလိုက်လို့ရတယ်အဲ့ဒါကိုလုပ်လို့ရပါပြီအနောက်ဘက်မွေးမွေးလာခြင်းမှာဒီလိုဘယ်နည်းနဲ့မှကုလို့မရတဲ့ဟိုပါပေါ့နော်ကင်ဆာနဲ့မွေးလာတဲ့ကလေးတယောက်ရှိပါတယ်လိုင်လာလို့ခေါ်တယ်ကျွန်တော်မှတ်ပြီလားအဲဒီအင်္ဂလန်ကအဲသူ့မိဘတွေကိုဆရာဝန်တွေကပြောတယ်ဘယ်နည်းနဲ့မှကုလို့မရဘူးဒါပေမဲ့ဗီဇနည်းနဲ့ကုကြည့်မယ်ဒီတနည်းပဲရှိတော့တယ်လက်ခံမလားဆိုတော့ကဲသင်မဲ့အထူးတော့မထူပါဘူးဒီတစ်နှစ်ကလေးကိုဒီသမီးကိုဆိုက်တော့ဆိုတော့သဘောတူလိုက်တော့သူတို့ကုကြည့်လိုက်တဲ့ဟာအခုဒီအကလေးကအသက်ရှင်နေမယ်တိတ်တန်ဖို့ရှိတာတော့နှလုံးအစာထိုးကုတာအသေးအစာထိုးကုတယ်ပြဲကြောက်ကအစာထိုးကုတယ်အောင်အဲ့လိုကုမဲ့အစာတရိတ်ဆန်ကနေပြီးတော့မှဥမာအဖြစ်ဝက်ပေါ့နော်သူကအရွယ်တူတဲ့အတွေ့အဲ့နှလုံးကိုပြောင်းလို့ရတယ်ဒါပေမဲ့ဇီဝခန္ဓာကိုကအပြင်းကဝင်လာတဲ့ကိုနဲ့မတူတဲ့ဒီအင်္ဂါအစိတ်ပိုင်းဆိုလို့ရှိရင်သူကချက်ချင်းပြန်ကန်အန်ထုတ်တွန်းထုတ်တယ်တွန်းထုတ်တဲ့အတွေ့အဲ့ဒီနှလုံးတို့ဒီကြောက်ကတော့ပါလေဆိုလို့ရှိလို့ရှင်ကိုနဲ့မတည့်တဲ့အတွက်သူကအလုံးမလုံးဖဲနဲ့တည်သွားအဲ့တော့အခုကြတဲ့အခါကျတရိတ်ဆန်ထဲမှာမွေးတဲ့မွေးယူတဲ့ကြောက်ကနှလုံးဖြစ်တော့လေလူရဲ့ဗီဇနဲ့တွဲပြီးတော့သူ့ကိုမွေးပေးလိုက်တယ်နှလုံးကိုထုတ်ပေးလိုက်တယ်အဲ့ဒီနှလုံးကလူထဲကိုပြန်ထည့်တဲ့အတွက်နှလုံးအစားထိုးကုတာပေါ့နော်ဒီ organ transplant နေမှာအရန်အသုံးဝင်ပါတယ
်ဆေးပညာလောကအတွက်တိတ်ကိုအသုံးဝင်တယ်လို့စိုက်ပျိုးရေးကဏ္ဍမှာရောဘယ်လိုတစ်ခက်ဆန်းစင်နိုင်မှာပါလဲ
ပိုပြီးကောင်းတဲ့အသည့်အနှံတွေထွက်မယ်ပိုပြီးတော့အရာသာရှိတဲ့ဟာတွေထွက်မယ်နောက်ယာတိကုထုဘေးဒဏ်ကိုဟိုကြံ့ကြံ့ခံနိုင်တဲ့ဟောပေါ့နော်အဲဒီ drug resistant ဟာမျိုးအပင်တွေကိုထုတ်နိုင်တယ်ပေါ့နောက်ပြီးတဲ့အခါကျမမွှေးတဲ့ပန်းကိုပွင့်အောင်လုပ်လို့ရတော့မယ်နောက်ကိုလိုချင်တဲ့ပန်းဟိုအခုစပြီးတော့သူတို့သူတေသနာလုပ်တာအများကြီးပေါ်လာပါပြီပန်းကိုအယောင်ပြောင်းလို့ရတယ်ဒီ site view နဲ့သူတေသနာပေါ့နော်အဲ့မှာဆိုလို့ရှိရင်ဥမာအားဖြင့်ပိုးဆုံးကျူကအယောင်ရှိတယ်ညတိုင်းလက်လက်နဲ့ဘာလို့ဆိုသူ့မှာပြီးဆုံးတတ်ရှိတဲ့အတွက်အလင်းရောင်လေးတွေလက်နဲ့မြင်ရအဲ့ဒီပိုးဆုံးကျလက်ဖြစ်တဲ့ဗီဇာလေးကိုသွားထုတ်ပြီးတော့ဆေးရွက်ကြီးအပင်ကိုစိုက်တဲ့အခါကျရင်ဆေးရွက်ကြီးအပင်ထဲမှာအဲ့ဒီဗီဇာလေးကိုထည့်ပေးလိုက်လို့ရတယ်ထည့်ပေးလိုက်တဲ့အခါကျတော့အဲ့ဒီဆေးရွက်ကြီးအပင်ကကြီးလာတဲ့အခါကျညကျလို့ရှိရင်ဆေးရွက်အပင်လုံးဝပြုတ်လင်းနေတယ်ပြောင်းလိုက်လို့ရပြီနော်အဲ့တော့လူတွေကဘလောက်တောင်နောက်ပိုင်းထွင်လာမလဲဆိုလို့ရှိရင်လမ်းပြီးတိုင်းဒီအစာပင်ကြီးတွေစိုက်လို့ရှိရင်အပင်ကြီးတွေကညကြလို့ရှိရင်တပင်းလုံးလင်းထိတ်နေအောင်လှုပ်လို့ရမယ်ဆိုတဲ့ဟာသူစဉ်းစားလာပေါ့နော်။နောက်ပြီးတော့မျိုးရိုးကြီးတဲ့ကောင်းတဲ့အပင်စိုက်ပြွေးမှာဖြင့်ရေအများကြီးမလိုပဲနဲ့အပင်ကိုတန်အောင်လုပ်မယ်။အဲ့ဒါလေးပါလာတယ်ပေါ့နော
်။အခုလိုအလွန်အသုံးဝင်တဲ့နည်းသစ်ကိုတလွဲအသုံးချမယ်ရင်အန္တရာယ်ကလည်းအလွန်ကြီးပါတယ်။ဘလို့အန္တရာယ်မျိုးပါလဲ။
မကောင်းဖြစ်ပဲတုံးလိုက်မှာကြောက်ဖို့အကောင်းဆုံးကတော့တရေသားဗီဇကိုပြောင်းလိုက်လို့ရမယ်ဆိုတဲ့အခါကျတော့ကောင်းသွားမှလည်းရှိတယ်ဆိုးသွားမှလည်းရှိတယ်ကောင်းသွားနိုင်တာပါလဲဆိုလို့ရှိရင်သပင်မကျွတ်အောင်လုပ်လို့ရတယ်အရက်ပုမဲ့ထင်လို့ရှိရင်အရက်ရှည်အောင်လုပ်ပေးလို့ရမယ်သူကမျိုးရိုးကြည့်လိုက်တယ်လေအရက်ပုတဲ့မျိုးရိုးဆိုလို့ရှိရင်အရက်ရှည်အောင်လုပ်ပေးလို့ရတဲ့ဗီဇမျိုးရိုးဖြတ် ောက်ပြီးထည့်ပေးလိုက်လို့ရတယ်တရေဗီဇာတွေမှာအလူလှအောင်လည်းဖန်တီးလို့ရတယ်ပြဿနာဘာလဲဆိုတော့အဲ့လိုဖန်တီးလိုက်တဲ့ဗီဇာတရေဗီဇာတွေမှာပါသွားတဲ့အတွက်မျိုးချင်းတောက်ချောက်အဲ့လိုကိုပါတော့မှာတဘာဝသူ့ဟာသူနေနေတာမဟုတ်တစ်ချိန်မှာခုနလိုပေါ့နော်မှန်နေတဲ့ဗီဇာနေပြီးတော့မှားသွားလို့တစ်ချိန်ချိန်မှာဒီ instruction ပေါ့နော်အဲ့ဒါလေးကပြောင်းသွားလို့ရှိလို့ရှင်ဘာဖြစ်လာမလဲဆိုတာမပြောတတ်ဘူးလူသားမျိုးရိုးပြောင်းသွားနိုင်တယ်အဲ့ဒါကိုအယံကြောက်တာအဲ့တော့အဲ့ဒါကိုမလုပ်ဖို့အတွက်ကိုပြောတယ်အဲ့ဒီအချိန်မှာပဲတရုတ်ပြည်ကဗီဇာသူတည်တနာလုပ်တဲ့ပညာရှင်တစ်ယောက်ကလွန်ခဲ့တဲ့3နှစ်လောက်ကအဲ့ဒါကိုဒရီသားဗီဇာတွေထည့်ပြီးအမေကိုမွေးခိုင်းလိုက်တာပေါ့နော်အမွှာလေးနှစ်ယောက်မွေးတယ်မွေးလာပြီးတဲ့အခါကျတော့ဘာဖြစ်မလဲဆိုတာမသိသေးဘူးအခုမှနှစ်နှစ်လောက်ပဲစီသေးတာအမွှာလေးကနောက်10နှစ်ကြာလို့ရှိရင်ဘာဖြစ်မလဲအသက်ကြီးရင်ဘာဖြစ်မလဲနောက်သူတို့ကနေပြီးတော့အိမ်အောင်ပြုလို့ခလေးမွေးလာလို့ရှိလို့ရှိရင်ဘလို့ပုံစံထွက်လာမလဲဆိုဘလို့မှပြောလို့မရဘူးအဲ့ဒါကြောင့်ကောင်းတဲ့ဟာဖြစ်ကောင်းပါရဲ့ဆိုးတဲ့ဟာအရန်ဆိုးသွားလို့ရှိရင်ဘလို့လုပ်မလဲလူသားမျိုးရိုးပြောင်းသွားမလားဆိုတဲ့အတွက်တကဘာလုံးကဒီဥပဒေတွေထုတ်ဖို့အတွက်လုပ်တယ်ပေါ့အဲ့ဒီသူတေသနာနဲ့တရေဗီဇာကိုထည့်ပေးပြီးတော့မွေးလိုက်တဲ့တရုတ်ပြည်ကသိပ္ပံပညာရှင်အခုပြီးခဲ့တဲ့နှစ်လောက်ကထင်တယ်ထောင်သုံးနှစ်ချလိုက်တယ်တရုတ်အစိုးရအဲ့လောက်အထိကိုအထိတ်တလန့်ပါပဲဒါပေမဲ့ကောင်းတာတွေရှိတယ်လို့ပေါ့နော်မကောင်းတာတွေလည်းအများကြီးပဲပေါ့လေ
ကိုဗစ် -19 အတွက် test လုပ်တဲ့အခါမှာအသုံးချတယ်လို့ပြောပါတယ်ဘယ်လိုပုံစံနဲ့အသုံးချလဲ
ကိုရိုနာဗိုင်းရပ်စ် positive ဖြစ်တယ်မဖြစ်ဘူးဆိုတဲ့ဟာကို test လုပ်တဲ့အခါအာကောင်ထဲမှာရှိတာထုတ်ပြီးတော့ test လုပ်တဲ့အခါကျတော့ Casper CA9 လို့ခေါ်တဲ့နီးနဲ့စမ်းလိုက်လို့ရှိလို့ရှင်အရင်တော့ရဲနဲ့ခြီးပြီးကြာမယ်ဆိုအခုဆိုလို့ရှိလို့ရှင်နိုင်ပိုင်းအတွေ့ရတယ
်ဒေါက်တာပရိသတ်တင်းရပြောကြချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့နီးပညာစမ်းတာကိုဒီမှာပဲရှင်းလာလေပြန်ရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်